အမေရိကန်နိုင်ငံရဲ့ဌာနကချင်းနေတဲ့2019ခုနှစ်အတွက်နိုင်ငံကအမျိုးသမီးစတိချင်းစုကိုမြန်မာနိုင်ငံတိုင်းရင်းသူနော်ပညောဖော်နဲ့မြန်မာနိုင်ငံမှာမွေးဖွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသူရဇီယာဆူဒန်နာတို့ကနိုင်ငံတကာအမျိုးသမီးကျန်စီဦးနဲ့အတူလက်ခံရရှိကြမှာဖြစ်ပါတယ်နော်ပညောဖော်ဟာညီငယ်ရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးခရင်အမျိုးသမီးအဖွဲ့ KWO ရဲ့အထွေထွေအတင်းမှုနဲ့ဖြစ်ပါတယ်စီပတိတခါရည်တွင်အမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာစောကခံရတာခွဲရဆက်ဆံခံရတာတွေကိုကိုကျိုးမငဲ့ပဲမှတ်တမ်းပြုစုရမှာတက်တက်ကြွကြလှူဆောင်နေသူတူဖြစ်ပါတယ်။ရာဇီယာဆူဒနာရဲ့ခိုင်ပြင်းနဲ့မောင်ရောမျိုးမှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးသူတို့လူဖွဲ့စည်းရဲ့လူခွင့်ရေးအတွက်လှူဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတူအနေနဲ့ဆင်းနေကြောက်စရာလူခွင့်ရေးလှူဆောင်သူအဖြစ်စဉ်တည်းဆောင်နေသူလည်းဖြစ်ပါတယ်။2016ကစလို့ဘင်္ဂလားဒေ့ရှ်ကရာဇဝင်ရူဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမြင်မြန်ပြီး Witness to Horror Rape by Command စတဲ့အစီအစဉ်ခဏလေးထုတ်ပြန်ခဲ့ပါတယ်။ Washington မြို့တော်အမေရိကန်နိုင်ငံရဲ့ရုံးမှမလ9ရက်နေ့ဒီနေ့ပြုလုပ်မဲ့စုကြည်မြေအခမ်းအနားကိုနိုင်ငံရဲ့ဝန်ကြီး Mike Pompeo လက်ခံကျင်းပမှာဖြစ်ပြီးသမ္မတကတော် Melania Trump တယောက်အမှာစကားပြောကြမှာဖြစ်ပါတယ်။ဒီစုကိုမြန်မာနိုင်ငံသူမဇင်မာအောင်က2012မှာမစ်ဇဗေချူက2015မှာအစီအစဉ်ရရှိခဲ့ကြပါတယ်